ဒီပတ်ခန်းညီလာခံဒီနေ့နောက်ဆုံးနေ့မှာဘလို့ဘုံသဘောတူညီချက်တွေရခဲ့ပြီးတော့ဘလို့ထုတ်ပြန်ချက်တွေထုတ်ဖို့များရှိပါလဲခင်ဗျာ
ကျွန်တော်တို့အကောလို့စုဘုံသဘောတူညီချက်အချက်၉ချက်ရပါတယ်ထူးခြားတဲ့အချက်တွေကတော့ NCE ကိုလက်မှတ်မထိုးဘဲနဲ့လက်မခံဘဲနဲ့ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းအတိတ်ကိုဝါကဥဆောင်ပြီးဒီအရှင်ဖြစ်တဲ့ကျွန်တော် UWS ရဥဆောင်ပြီးတော့ကျွန်တော်နိုင်ငံတွေ့ဆုံဆွေးနွေးကော်မတီဖွဲ့ပြီးဒီကမှာဆိုရင်သူဆွနီတော့မယ်ဆိုတဲ့အချက်ကတော့တထူးခြားတဲ့အချက်ဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒါဆိုကိုကြက်တဲ့မှာကျန်တဲ့အချက်တွေကဘလို့ရေဘူအဖြစ်ပါတယ်ဆိုတော့လည်းပြောပြပေးနိုင်မလားခင်ဗျ။အ
ချက်ချင်းအကုန်လုံးတော့ကျွန်တော်လည်းမမှတ်မိဘူးခင်ဗျ။အဲ့ဒါကတော့ထူးပြန်ကြည့်ရချက်ဒါခဏမှကြာခင် TDC ဝီချင်းပါကြီးကော်မတီကထုတ်ပြန်มาဖြစ်ပါတယ်။အဲ့ဒီမှာပဲအသေးစိတ်ကြည့်ပါဟုတ်ကဲ့ပ
ါ။နည်းန
ည်းများလို့ပါစာမျက်နှာ၄ညနာရှိပါတယ်
။ဒါဆိုအဓိကအချက်လို့ပြောလို့ရမယ်ဆိုရင်ဒီ NCA စာချုပ်ကိုလက်မှတ်မထိုးဘဲနဲ့ဝါဥဆောင်ပြီးနိုင်ငံရေးဆွေးနွေးပွဲကော်မတီဖွဲ့မယ်ဆိုတဲ့သဘောမျိုးပေါ့နော်။
ဟုတ်ကဲ့ပါနိုင်ငံရေးဆွေးနွေးကော်မတီဖွဲ့ပြီးတော့မှနိုင်ငံရေးတွေ့ဆုံဆွေးနွေးမယ်မြန်မာဆွေးရမယ်အဲ့ဒါကတော့တကလက်တွေ့လက်ကြတယ်လက်တွေ့ဆောင်ရမယ်ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျဒီ23ရာစုပြည်လုံးညီလာခံကိုတက်ရောက်ဖို့ဘယ်လိုများသဘောထားရှိလဲခင်ဗျတိုင်းနာဖွဲ့တွေက
ကျွန်တော်တို့တက်မယ်မတက်ဘူးဘာမှဆုံးဖြတ်ချက်မရှိပါဘူးကျွန်တော်တို့ကဆုံးဖြတ်ချက်ရှိတာကပြည်ဆိုဆွေးနွေးမယ်ဆိုတဲ့ဆုံးဖြတ်ချက်ပဲရှိပါတယ
်ဟုတ်ကဲ့မြဒီဝါခေါင်းဆောင်တွေဥဆောင်ပြီးတော့ကြဘယ်လိုအစိုးရနဲ့တက်မယ်လို့ညှိနှိုင်းသွားဖို့လမ်းကြောင်းတွေရှိတယ်ခင်ဗျအားလေးပြောပြပေးပါခင်ဗ
ျကျွန်တော်တွေ့ဆုံညှိနှိုင်းတဲ့အချိန်မှာတော့ကျွန်တော်တို့တိုင်းနာတွေအဓိကနိုင်ငံရေးနည်းလမ်းနဲ့ကျွန်တော်တို့အကောင်းဆုံးပြဿနာကိုဖြေရှင်းသွားမယ်။အဲ့ဒီမှာဆွေးနွေးချိန်မှာတော့နိုင်ငံရေးမူပေါင်းတွေကတော့ကျွန်တော်တို့နိုင်ငံတွေဆွေးနွေးညီနိုင်ပြီးတော့လုပ်ထားတဲ့မူပေါင်းရှိမယ်။ပြီးတော့ဝါအကတိ20ရာစုပြည်လုံးညီလာခံတို့ကတင်သွင်းထားတဲ့ဌာနရှိပါတယ်။အဲ့ဒီမှာအရေးကြီးတဲ့အချက်15ချက်အခန်းကဏ္ဍ15ခုတင်ပြထားတာရှိပါတယ်။အဲ့ဒီပေါ်မှာကျွန်တော်တို့ညံပြီးတော့မှညီနိုင်ဆွေးနွေးပြီးတော့အဲ့ဒါကိုအခြေခံထားပြီးကျွန်တော်ညီနိုင်ဆွေးနွေးသွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒီ UNFC ခေါင်းဆောင်တွေ UNFC အဖွဲ့ဝင်တွေရောဒီပေါ်မှာဘယ်လိုများသဘောထားလဲ။သူတို့ဘက်ကဘယ်လိုပုံစံမျိုးနဲ့သွားမယ်ဆိုတာဆွေးနွေးခဲ့တာရှိလဲခင်ဗျာ။
လောလောဆယ်တော့ကျွန်တော်ဘာမှမဆွနေရသေးပါဘူးခင်ဗ
ျ။ဟုတ်ကဲ့နောက်ဆုံးတစ်ခုနေနဲ့ခင်ဗျာခုနအချက်ကိုပဲပြန်ပြောပြပါလားခင်ဗျာ။ခုလိုမျိုး3ကြာဆွနေပွဲရနေပြီးတော့ခုလိုဘုံသဘောတူချက်6ချက်ရခဲ့ရတယ်ပတ်သက်ပြီးတော့တိုင်းသားအဖွဲ့တွေကဘယ်လိုများသဘောထားပါလဲခင်ဗျာ
။ကျွန်တော်ဒီမှာတက်လာတဲ့တိုင်းသားလက္ခဏာကအဖွဲ့အကုန်လုံးဒီမှာလောလောဆယ်ခုနအဖွဲ့အကုန်လုံးကတော့ဒါကတိုင်းသားလက်ရှိဒီမြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်နေတဲ့တိုက်ပွဲဝင်နေတဲ့လက်နက်တပ်မတော်တွေရဲ့ညီညီမှုတစ်ခုလိုပဲကျွန်တော်မြင်ပါတယ်။သူစီတီလည်းပါပြင်းထန်နေတယ်အဲ့ပြင်းထန်နေတဲ့ဟာသူစီတီကိုရက်ပြီးတော့မှနိုင်ငံတိတ်ဆုံဆွေးနွေးညီနိုင်ဘုလုပ်သွားမယ်ဒီအခက်ခဲဘူးကြော်လောသွားမယ်ဆိုတာကကျွန်တော်ရဲ့စူးစီးညီမှုတည့်ရဖြစ်တယ်လို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ဒီနေရာမှာခင်ဗျနန်စီလမ်းကြောင်းတိုင်းမသွားဘူးဆိုရင်တက်မတော်ဘက်ကသူစီတီပိုပြင်းထန်လာနေလားတက်ပွဲတွေပိုများပြင်းထန်လာနေလားခင်ဗျအဲ့ပုံမှာဘယ်လိုသဘောထားလဲခင်ဗ
ျဒါကတော့ကျွန်တော်တို့ဖြစ်တဲ့အချိန်ကြီးကျွန်တော်တို့ဟိုရင်ဆိုင်သွားဖို့အချိန်ကြီးပဲဖြစ်ပါတယ်ကျွန်တော်မြန်မာနာကတော့အခုဒီပြဿနာကိုနိုင်ငံညီလာနဲ့အတောဆုံးဖြေရှင်းဖို့ဆိုရင်တော့သူစီတီရက်ဖို့လိုတယ်တွေးဆွဆွေးနွေးမှုတွေစဖို့လိုတယ်ကျွန်တော်တို့တွေးဆွဆွေးနွေးမှုတွေညီညွတ်နဲ့လုပ်သွားကြမယ်အဲအဲ့လိုပဲကျွန်တော်တို့ဆွေးနွေးထားပါတယ
်ဟုတ်ကဲ့ဟိုဆရာတို့အနေနဲ့လေတိုင်းသားဖွဲ့တွေကဒီနိုင်ငံညီရပဲပူးပေါင်းပါလားစေရပူးပေါင်းမဲ့သဘောများဖြစ်ချီလာခင်ဗျဘလို့အချိန်ရှိလဲ
ကျွန်တော်တို့အခုကအဓိကကျွန်တော်နိုင်ငံကြီးပူးပေါင်းဆောင်ရွက်မှုပဲအဓိကကျွန်တော်ဆွေးနွေးကြပါ
ဟုတ်ကဲ့ဘမူဒီတာဖုန်ကျော် RF ရဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျ